ဘရာဇီးနိုင်ငံရဲ့အမေဇုန်မြေဆင်းတစ်တော်တဲ့တပတ်ကျော်ကြာပျောက်ဆုံးနေတဲ့ပြည်တင်သတင်းတော့ဒွန်ဖီလစ်စ်နဲ့ဘရာဇီးဌာနေတိုင်းရင်းသားရေးရာကျွမ်းကျင်သူဘရူနိုပယ်ရီလာတို့ရဲ့ရုပ်အလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့သတင်းတော့ဖီလစ်စ်ရဲ့ဇနီးကိုကိုကပြီး G1 သတင်းဌာနကတနင်္လာနေ့မှာရေးပါတယ်ရှာဖွေကယ်ဆယ်ရေးအဖွဲ့ကအမေဇုန်တောထဲကချောင်းလက်တက်တစ်ခုနားမှာသူတို့ရဲ့ပစ္စည်းတချို့ကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ဘရာဇီးရဲ့တပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်။အဲ့ဒီပစ္စည်းတွေထဲမှာဌာနေတိုင်းရင်းသားရေးကျွမ်းကျင်သူပယ်ရီလာရဲ့ကျန်းမာရေးအာမခံကပြားနဲ့သတင်းနောက်ရဲ့အဝတ်အိတ်နဲ့သူတို့နှစ်ဦးစလုံးရဲ့ဖက်နှက်တွေကိုတွေ့ရှိရတာပါ။သူတို့ရဲ့ရုပ်လောင်းတွေတွေ့ရှိတယ်ဆိုတာကိုတော့အာနာပိုင်ဒီဘက်ကအတည်ပြုချက်မပေးသေးဘူးလို့ G1 သတင်းကရေးပါတယ်။သတင်းနောက်ဖိလစ်ပစ်ရဲ့ဌာနေတိုင်းရင်းသားရေးကျွမ်းကျင်သူတို့ဟာဇွန်လ9ရက်နေ့ကမြေကျောင်းတစ်လျှောက်စုံစမ်းသွားတာကိုတွေ့ရတယ်လို့မျက်မြင်တွေကပြောပါတယ်။သူတို့ကပီရူးနဲ့ကိုလံဘီယာနယ်စပ်နားဝေးလံခေါင်ဖျားတဲ့ဒေသမှာရှိတဲ့တော်ရင်လူသားတွေနဲ့ပတ်သက်ပြီးသတင်းရယူဖို့အဲ့ဒီဒေသကိုခရီးထွက်ခဲ့ကြတာပါ။ဒီတော့ကြီးထဲမှာတရားမဝင်တစ်ခိုးထုတ်မှုတတ်တူတူဖော်မှုနဲ့တရားမဝင်အမဲလိုက်တာတွေရှိသလိုမူရင်မောင်ခိုဂိုင်းတွေလှုပ်ရှားနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ။